ကာဇာကမြောင်ကနေရာတော်များများကိုအင်ကာနေတို့ကလီချောင်းကနေပြီးတော့ထပ်မံတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပြီးတော့ဒီလိုတိုက်ခိုက်မှုတွေနောက်ထပ်လအတန်ကြာထိဆက်ပြီးတော့ဖြစ်နေနိုင်သေးတယ်လို့လည်းအစ္စရေးစစ်အရာရှိချုပ်ကပြောပါတယ်။အကြမ်းဖက်အဖွဲ့အစည်းတစ်ခုကိုချိန်မုံမှုအချိန်တူဖျက်လမ်းမရှိဘူးလို့ Hamas အဖွဲ့ကရည်ညွှန်းပြီးတော့အစ္စရေးစစ်ဦးစီးချုပ် Hazi Halevi ကအင်ကာနေမှာပြောဆိုလိုက်တာဖြစ်ပါတယ်။ဟားမတ်စ်အဖွဲ့ကအစ္စရေးတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့နေရာမှာ၃တဲ့နေရာတွေနဲ့ဥမင်လှိုင်ကောင်းတွေအပါအဝင်ပြစ်မှတ်ပေါင်း100ကျော်ကိုထပ်မံတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာလေပိုင်းမှာရှိတဲ့ဒုက္ခသည်စခန်း၃နေရာမှာလေကြောင်းတိုက်ခိုက်မှုတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေခံရတဲ့အကြောင်းလဲဒေသခံတွေကပြောကြပါတယ်။ဂါဇာမှာအစ္စရေးရဲ့အခုလိုမျိုးလောလောလတ်လတ်လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ထူးဝဲဆွေးနွေးတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကလည်းအင်္ဂါနေ့ကပြောဆိုကြပါတယ်။ခရစ်စမတ်ဂျူနီနောက်ပိုင်းဘုံကျဲတိုက်ခိုက်မှုတွေအတွက်ပါလက်စတိုင်း100ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့လည်းလူခွင့်ဆိုင်ရာကုလသမဂ္ဂယုံ UNICEF ပြောခွင့်ရသူကသတိပေးပြောဆိုပါရတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကတော့ဟားမတ်စ်အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးထားသူတွေကိုပြန်မလွှတ်မပေးမချင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်အကြောင်းပြောဆိုထားပါရတယ်။